သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်နိုဝင်ဘာလ18ရက်နေ့ကျာတပရိနိမအမေရိကနိုင်ငံဆီယတာအမေရိကနိုင်ငံဝါရှင်တန်ပြည်နယ်ဆီယတာကင်မြို့ဒီပရိကဘုန်းတော်ကြီးကျောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့တတိယကျင်းမြောက်မဂ္ဂဝိပဒနာထိတ်တရားစကားပေါ်မှာကနေ့အလုတ်ပေးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမွန်စီတုံအကြောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဦးကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သက္ကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်အရဟတမဉ္ဇဏ်များအသေးသေးရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉ္ဇဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ရပါစေသက္ကရာဂามိမဉ္ဇဏ်များယနေ့ရပါစေအနာဂามိမဉ္ဇဏ်များယနေ့ရပါစေအရဟတမဉ္ဇဏ်များယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ယောဂီပန္တရောကောင်းတို့ဝိပဿနာရှုတဲ့နေရာမှာဒိဋ္ဌိအမြင်ကိုကင်းစင်အောင်ရှုဖို့လိုပါတယ်။ဒိဋ္ဌိအမြင်ကိုကင်းစင်အောင်ရှုဖို့လိုပါတယ်။ဒိဋ္ဌိအမြင်ကင်းစင်မှသောတာပတ္တိမဉ္ဇဏ်ရမယ်။သောတာပတ္တိမဉ္ဇဏ်ရမှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်။အဲဒါကြောင့်အခြေခံကတော့ဒိဋ္ဌိအမြင်လေးတွေကင်းစင်နေဖို့ပဲ။ဒိဋ္ဌိအမြင်ဆိုတာမှားသောအမြင်လို့ဆိုလိုတာပေါ့။ပုဂ္ဂိုလ်တစ်ပါးငါတစ်ပါးယောက်ျားမိန်းမလို့မြင်တဲ့အမြင်။အဲဒါမှားတဲ့အမြင်ပဲ။အဲ့ဒီမှားတဲ့အမြင်တွေဘာကြောင့်ဖြစ်လာတယ်လဲဆိုရင်အဝိဇ္ဇာရဲ့တတိကြောင့်မှားသောအမြင်လေးတွေဖြစ်နေကြတာအဲ့ဒီမှားသောအမြင်ကိုကင်းစင်အောင်မှန်သောအမြင်နဲ့အစာထိုးပေးဖို့လိုအပ်ပါတယ်မှားသောအမြင်ကိုကင်းစင်အောင်မှားသောအမြင်ကလေးတွေကင်းစင်သွားအောင်မှန်သောအမြင်နဲ့အစာထိုးပေးဖို့လိုအပ်ပါတယ်မှန်သောအမြင်ဆိုတာကတမ္မာဒိဋ္ဌိမှန်သောအမြင်ဆိုတာကယုတ်နံခန္ဓာဖြစ်ပြက်ဒုက္ခသစ္စာဆိုတဲ့အမြင်ပေါ့အဲ့ဒီအမြင်ကိုမြင်တာကတမ္မာဒိဋ္ဌိဉာဏ်မဂ္ဂင်တရားတရားဖြင့်ပြောတော့အဝိဇ္ဇာအဲ့ဒါအဝိဇ္ဇာနေရာမှာဝိဇ္ဇာနဲ့စာထုတ်မိစ္ဆာဒိဋ္ဌိနေရာမှာသမ္မာဒိဋ္ဌိနဲ့အစာထုတ်။အဲဒီတော့အမြင်လေးတွေပြောင်းပြီးတော့ခြေပြရမှာဖြစ်ပါတယ်။အဲဒီလိုပြောင်းပြီးတော့ကြည့်နိုင်ဖို့မိမိတို့မြင်နေကြကြည့်နေကြအမြင်ဟာမှန်သလားမှားသလားဆိုတာကိုကြိုတင်ပြီးတော့သိထားဖို့လိုပါတယ်။မိမိတို့မြင်နေကြကြည့်နေကြအမြင်ဟာမှန်တော့မြင်မဟုတ်ဘူးဆိုတာတော့ဒါအလုံးသိပြီးကြပြီပါပဲဒိဋ္ဌိဆိုတဲ့မှားသောအမြင်ဖြစ်တယ်ဆိုတာကိုတော့အလုံးသဘောပေါက်ထားကြပါတယ်သို့တော့အဲ့ဒီမှားသောအမြင်နဲ့မြင်နေတဲ့ပုံစံကလေးတွေကိုမိမိတို့ကနေပြီးတော့မှားသောအမြင်နဲ့မြင်နေတဲ့ပုံစံကလေးတွေကိုနေမိမိတို့ကနေပြီးတော့သဘောပေါက်မထားဘူးဆိုရင်မှန်သောအမြင်ဖြစ်အောင်လုပ်ဖို့အင်မတန်ခက်ပါတယ်။အဲဒါကြောင့်မှားသောအမြင်ကလေးတွေကိုခဏိထပ်မံပြီးတော့ပြောပြမှာဖြစ်ပါတယ်။အချင်းကျော်အဖြစ်ဆိုရင်တော့တာယကတက္ကာယဒိဋ္ဌိတတရာဒိဋ္ဌိအောစေတာဒိဋ္ဌိလို့ဒိဋ္ဌိ၃မျိုးရှိတယ်။အဲ့ဒီဒိဋ္ဌိ၃မျိုးထဲမှာအဓိကကတော့တက္ကာယဒိဋ္ဌိ။အဲ့ဒီတက္ကာယဒိဋ္ဌိဘယ်လိုဖြစ်လာသလဲ။ဘယ်လိုဖြစ်တာကိုတက္ကာယဒိဋ္ဌိခေါ်သလဲ။တ တကယ်ရည်ရည်ဖြစ်ပုံလေးတွေဘလောက်တော့များနေသလဲဒါကိုဘုန်းကြီးတို့ပါဠိတော်တွေမှာတကယ်ဒိဋ္ဌိနဲ့ပတ်သက်တဲ့မြင်ပုံမြင်နည်းကြည်ပုံကြည်နည်းဖြစ်ပုံဖြစ်နည်းကလေးတွေအကျယ်တဝဲဟောပြထားတာရှိပါတယ်အဲ့တော့တကယ်ရည်ရည်ဖြစ်ပုံကလေးတွေကိုအကျယ်တဝဲသိတော့မယ်ဆိုရင်ခန္ဓာ၅ပါးကိုအရင်ဆုံးအာယုံပြုထားလိုက်ပါရုပ်ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးမှာနံပါတ်၁ကရုပ်ခန္ဓာရုပ်ခန္ဓာဆိုတာရုပ်ရုပ်သည်ဖောက်ပြန်တဲ့သဘောရှိတယ်ဖောက်ပြန်တဲ့သဘောဆိုတာကဘုရားအေးတာနာရာကျင်တာ၊ကြိုက်တာ၊ခဲတာ၊လှုပ်တာ၊ရွတာဒါတွေအားလုံးဒီရုပ်ခန္ဓာထဲမှာပါပါတယ်။နာလိုက်တာ၊နာလိုက်တာ၊နာလိုက်တာ။အဲဒါရုပ်ခန္ဓာတွေဖြစ်နေတာ။နာရာတွေဟာရုပ်တွေဖောက်ပြန်နေတာ။ရုပ်ဖောက်ပြန်လို့နာတဲ့သဘောတွေဖြစ်နေတာ။ရုပ်ကမဖောက်ပြန်ဘူးဆိုရင်နာတဲ့သဘောဘယ်တော့မှဖြစ်မှာမဟုတ်ဘူး။အဲဒါကြောင့်နာတဲ့သဘောလေးကိုတွေ့ရင်ဒါရုပ်ဖောက်ပြန်နေတာပဲ။ရုပ်ဖောက်ပြန်နေတာပဲကျင်တဲ့သဘောလေးကိုတွေ့ရင်ဒါရုပ်ဖောက်ပြန်နေတာပဲရုပ်တွေဖောက်ပြန်နေတာပဲကတ်တဲ့သဘောလေးကိုတွေ့ရင်ဩဒါရုပ်တွေဖောက်ပြန်နေတာပဲရုပ်တွေဖောက်ပြန်နေတာပဲပူတဲ့သဘောလေးကိုတွေ့ရင်ဩဒါရုပ်တွေဖောက်ပြန်နေတာပဲရုပ်တွေဖောက်ပြန်နေတာပဲဒီလိုသဘောထားနိုင်ရမယ်ဒီထဲမှာပုဂ္ဂိုလ်တ attva ငါမပါဘူးပုဂ္ဂိုလ်တ attva ငါမပါတာကိုငါနာတယ်ငါကျင်တယ်ငါကြိုက်တယ်လို့ပြောလိုက်ရင်အဲ့ဒါတက္ကရာတိတိဖြစ်တာပေါ့နံပါတ်1ကဝေဒနာခန္ဓာဝေဒနာခန္ဓာဆိုတာဘာသဘောရှိတယ်လဲမေးရင်ခံစားတတ်တဲ့သဘောရှိတယ်ခံစားတယ်ခံစားတယ်ဆိုတာကောင်းတာလဲခံစားတယ်မကောင်းတာလဲခံစားတယ်အော်နာလိုက်တာဆိုတဲ့အသိထဲမှာခံစားမှုတွေပါတယ်နာရာကဖောက်ပြန်တာပြင်မဲ့နာရာဒီဖောက်ပြန်တာလို့ဆိုပြင်မဲ့နာရယ်လို့သိနေတာကြတော့ယုံမဟုတ်တော့ယုတ်ကဖောက်ပြန်သိတာကနာဒီလိုဖြစ်သွားတာကိုအဲ့ဒါနာရယ်ဆိုတဲ့စကလုံးလေးတစ်လုံးကိုကြည့်ပြီးတော့ယုတ်လို့လည်းပြောခြင်းပြောလို့ရတယ်လို့နာလို့လည်းပြောခြင်းပြောလို့ရတယ်အဲ့ဒီနာနဲ့မှလည်းစိတ်လို့လည်းပြောလို့ရတယ်လို့ဝေဒနာလို့လည်းပြောလို့ရတာပဲဒီနေ့အများနားလည်ထားတာကတော့နာရသည်ဝေဒနာဒီလိုနားလည်ထားကြတယ်တကယ်ကတော့ရုပ်မဖောက်ပြန်မဲနဲ့ရုပ်ဖောက်ပြန်မှုမရှိဘဲနဲ့နာတဲ့သဘောဖြစ်ကိုမဖြစ်ဘူးနာမတိနာမပါဘဲနဲ့လည်းပဲနာမရှိဘဲနဲ့လည်းပဲအဲ့ဒီနာတဲ့သဘောလို့ဘယ်လိုကမှသိမှာမဟုတ်ဘူးနာရှိလို့သိတာနာမရှိမသိဘူးအဲ့တော့နာအောင်ခြင်းအောင်ဖောက်ပြန်တာကရုပ်သူကိုသိတာကနာအဲ့ဒီနာနဲ့မှနာရဲကျင်နေဆိုတဲ့သတ်မှတ်ချက်မထားဘဲနဲ့ဖောက်ပြန်တဲ့သဘောလေးကိုသိနေတာကစိတ်နာရဲကျင်နေဆိုတဲ့သတ်မှတ်ချက်ကြတော့ဝေဒနာဖြစ်သွားပြီဒါလေးတော့နည်းနည်းလေးအတိတ်ပဲလေးကနည်းနည်းသိမ့်မွေးပါတယ်သိနေတာလေးကစိတ်နော်သိနေတာလေးကစိတ်အဲ့ဒီအသိထဲမှာအော်ဒါလေးကတော့နားတဲ့သဘောပဲဒါလေးကတော့မနားတဲ့သဘောပဲနားတယ်ဆိုတဲ့သတ်မှတ်ချက်ဟာသတ်မှတ်တာကတော့ပညာပေါ့လေသို့တော့ပညာရဲ့သတ်မှတ်ချက်နဲ့လိုက်ပြီးတော့ဝိရဏကခံစားပြနေရတာကိုအဲ့တော့နားတယ်လို့စိတ်ထဲမှာသိလိုက်တယ်။ဟောနာတယ်၊နည်းနည်းနာတယ်၊တို့နာလာတယ်၊တို့နာလာတယ်၊တို့နာလာတယ်၊မခံမရနိုင်အောင်နာလာတယ်။ဟောဒီနာလာတာလေးကိုမလုပ်နေတာတော့ခံစားနေတာ။ခံစားနေတယ်။အဲ့ဒါဝေဒနာရဲ့သဘောလေးပေါ့။ဟောနာတာလေးညော့သွားတယ်၊ညော့သွားတယ်၊ညော့သွားတယ်၊ညော့သွားတယ်ဒါလည်းခံစားနေတာ။ကောင်းတဲ့သဘောနဲ့ခံစားတဲ့ကောင်းတဲ့သဘောလို့ တမှတ်ပြီးတော့ခံစားတယ်မကောင်းတဲ့သဘောလို့တမှတ်ပြီးတော့ခံစားတယ်ခံစားတဲ့သဘောလို့တမှတ်ပြီးတော့ခံစားတယ်မခံစားတဲ့သဘောလို့တမှတ်ပြီးတော့ခံစားတယ်ပြီးတော့နာရကယုတ်ခံစားတာကဝေဒနာအဲဒီခံစားရင်လည်းပဲအတိတ်ကလေးကလည်းပါနေတယ်နာရင်နာရလို့သိကျင်းကျင်းလို့သိကြရင်ကြိုက်တယ်လို့သိပြောင်းသွားရင်ပြောင်းသွားတယ်လို့သိတိုးလာရင်တိုးတယ်လို့သိရောသွားရင်ရောသွားတယ်လို့သိဒါကစိတ်သိတာကစိတ်ဝေဒနာသာမပါဘူးဆိုရင်နာတယ်လို့တော့သိမယ်ဒါပေမဲ့မခံတာဘူးဆိုတာတော့ဖြစ်မလားမခံတာဘူးလို့ဖြစ်လာတာကဝေဒနာရဲ့သဘောနာတယ်လို့သိတာကစိတ်ရဲ့သဘောနော်နာတယ်လို့သိတာကစိတ်ရဲ့သဘောခံတာလည်းမခံတာဘူးလို့သိတာကဝေဒနာရဲ့သဘောအဲ့ဒီနာအောင်ကြည်အောင်ဖောက်ပြန်ပြနေတာကရုပ်ရဲ့သဘောဒီလိုပေါင်းဖြစ်နေတာအဲ့ဒါကြောင့်ခံစားတဲ့သဘောလေးတွေဝေဒနာဟောငါမခံစားဘူးငါဒီနေ့တရားထိုင်လို့မကောင်းဘူးဒီနေ့တရားထိုင်ရတာဘလို့ကြီးမကမသိဘူးစိတ်တွေပြန်လည်နေတဲ့နာရာတွေကလည်းတအားဖြစ်နေတာမခံစားဘူးတရားထိုင်လို့မကောင်းဘူးအဲ့ဒီလိုဖြစ်နေတာငါတရားထိုင်လို့မကောင်းဘူးဆိုတော့ဝေဒနာကငါလုံးလိုက်တာဝေဒနာကငါနဲ့ဆွဲလိုက်တယ်ငါသိတယ်ငါသိတယ်ငါသိတယ်ဆိုရင်စိတ်ကိုငါနဲ့ဆွဲလိုက်တာငါနာတယ်ငါနာတယ်ငါနာတယ်ဆိုရင်ရုပ်ကိုငါနဲ့ဆွဲလိုက်တာမသားမှုဆိုတာကပညာပညာခန္ဓာအဲ့ဒီပညာခန္ဓာလေးဆိုတာကမှတ်သားတဲ့သဘောအဲ့ဒီမှတ်မိတဲ့သဘောမှတ်သားတဲ့သဘောအဲ့ဒီမှတ်သားတဲ့သဘောလေးကိုငါမှတ်သားထားတယ်ငါမှတ်မိတယ်မနေ့တော့ဒီချိန်ဆိုရင်နာပြီခဏဒီချိန်မှမနာဘူးမနေ့တော့ဒီချိန်မှမနာသေးဘူးခဏဒီချိန်မှနာတယ်စသဖြင့်အဲ့ဒီလိုမှတ်သားတဲ့သဘောလေးဒီဒါတင်ညာရဲ့သဘောလေးပဲအဲ့ဒါကိုငါမှတ်မိတယ်ငါသိတယ်ငါမှတ်မိတယ်ငါမှတ်ထားတယ်ဘာနဲ့ဆောလိုက်တာတင်ညာကိုငါနဲ့ဆောလိုက်တာသင်္ခါရဆိုတာပြုပြင်တဲ့သဘောပြည့်ပြည့်တဲ့သဘောဆိုတာကသင်္ခါရခန္ဓာစတ္တိ50အဲဒီစတ္တိ50မှာစေရနာစတ္တိပါတယ်အဲဒီစတ္တိကိုခေါင်းဆောင်တင်ပြီးတော့သင်္ခါရခန္ဓာလို့ပြောလိုက်တာအဲဒီစေရနာစတ္တိကပြုလို့အာထုတ်တတ်တဲ့သဘောရှိတယ်ပြည့်ပြည့်တတ်တဲ့သဘောရှိတယ်ဒါကြောင့်သင်္ခါရခန္ဓာကိုလည်းပြည့်ပြည့်တတ်တဲ့သဘောလို့ဒီလိုပေါင်းပြီးတော့ပြောလိုက်တာစေရနာကိုဟုတ်တယ်ပြီးတော့ပြည့်ပြည့်တတ်တဲ့သဘောလို့ပေါင်းပြောလိုက်တာတကယ်တမ်းကျတော့စေရနာတစ်ပါးလည်းမဟုတ်ဘူးကျန်တာတွေစေတသိက်50တောင်ပါတယ်တဏှာတို့ဒိဋ္ဌိတို့သတ္တတို့အဝိဇ္ဇာတို့တတ္တတို့ပညာတို့သမာဓိတို့ဒါတွေအလုံးဟာသင်္ခါရခန္ဓာထဲမှာပါတဲ့တရားတွေကြီးပဲတတိလေးထားနေတယ်ဆိုတာလည်းသင်္ခါရခန္ဓာပဲတရားတရားလေးနဲ့ကြီးညိုနေတယ်ဆိုတာလည်းသင်္ခါရခန္ဓာပဲသမารီเอกกตะสติติကလေးเนี่ยไส้ပြီးတော့ကြည်နေတယ်ဆိုတာလေဒါလည်းသင်္ခါရခန္ဓာပဲปัญญาเนี่ยท้อท้วยပြီးတော့သိနေတယ်ဆိုတာလေဒါလည်းသင်္ခါရခန္ဓာပဲမကောင်းတဲ့ဘက်ကရှင်းကျင်ပြောင်းနေတယ်ဘလို့ဆန္ဒလေးတွေဖြစ်နေတယ်တဏှာလေးတွေဖြစ်နေတယ်ဒါလည်းသင်္ခါရခန္ဓာပဲဩမရှိတော့ပါဘူးလေစဉ်းစားတယ်တွေးတယ်ဘုရားဒါလည်းသင်္ခါရခန္ဓာပဲကိုယ်တဏ္ဍာမဖြစ်နေတာလေးကိုဆင်ញင်နေတယ်တောင့်တနေတာဝိสารဒါလည်းသင်္ခါရခန္ဓာပဲမရှိတော့ပါဘူးလို့သမတ်ချက်ချလိုက်တယ်သမတ်ချက်ချပြီးတော့ဝရိယတရားကလေးတွေကိုမြင့်တင်ပေးလိုက်တယ်ကြိုးစားအထောက်မှုပိုင်းတွေမြင့်တင်ပေးလိုက်တယ်အဲ့ဒီဝရိယတရားကလည်းဒါလည်းသင်္ခါရခန္ဓာပဲ။ဟောတရားရှိရတာကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာကျင့်တတ်နေတယ်ပီတိလေးဖြစ်ဒါလည်းသင်္ခါရခန္ဓာပဲ။အဲ့ဒီတော့သင်္ခါရခန္ဓာရဲ့အခန့်ကဏ္ဍအမှန်တကယ်ကျင့်ဟုံးပါလေ။ရွှေခြင်းပြောင်းခြင်းနဲ့ဒနာလည်းသင်္ခါရခန္ဓာမရှိမပြောင်းရလို့ဆင်ញင်တယ်။ဒေါသဖြစ်တယ်ဒါလည်းသင်္ခါရခန္ဓာတွေ့ဝေမိမောနေတယ်မောဟတွေဖြစ်နေတယ်တခါတခါသီနာမေတ္တာတွေဖြစ်နေတယ်ဒါလည်းသင်္ခါရခန္ဓာ စေတီဟောလေးတွေတွင်းနေတယ်ပြန့်ဝင်နေတယ်အောရိဇာကကောဇာဖြစ်နေတယ်ဒါလည်းသင်္ခါရရဲ့ခန္ဓာတွေးတဲ့ဝိတက်တွေဖြစ်နေတယ်ဒါလည်းသင်္ခါရရဲ့ခန္ဓာအဲ့ဒီတည်းမှာစေရနာကတော့အဓိကပါအလုံးတစ်ခုကိုလှုပ်ဖို့ရန်အတွက်လှုပ်ဆောင်ပေးတဲ့သဘောဟုတ်ဆောင်ပေးတဲ့သဘောအဲ့ဒါဒီစေရနာအဲ့ဒါကြောင့်ကြံတဲ့စေတသိက်တွေရဲ့လက္ခဏာအားလုံးကိုစေရနာဆိုတဲ့စေတသိက်ကလွှမ်းမိုးထားတယ်လိုချင်တဲ့သဘောလေးဖြစ်တဲ့လိုချင်တဲ့သဘောထားမြောက်အောင်လှုပ်ဆောင်ပေးတာစေရနာလိုချင်တာကလောဘစင်ကြီးတဲ့သဘောလေးဖြစ်တဲ့စင်ကြီးတဲ့သဘောကဒေါသစင်ကြီးတဲ့သဘောကိုထားမြောက်အောင်တွန်းဆောင်ပေးတာဒီစေရနာဟောတူအဲ့ဒါကြောင့်စေရနာသည်အကောင်လုံးနဲ့လိုက်ရှင်နေတာလိုက်တွဲနေတာအဲ့ကြောင့်စေရနာသည်နေရာကမှပါတယ်အဲ့ကြောင့်စေရနာကိုအဓိကထားပြီးတော့သင်္ခါရခန္ဓာလို့ပြောတာအဲ့ဒါကြောင့်ရွှေကျင်တယ်ရွှေကျင်တယ်ရွှေကျင်တယ်ဒီတက်မှစေရနာပါတယ်မရှိတော့ဘူးမရှိတော့ဘူးမရှိတော့ဘူးဒီတက်မှလည်းစေရနာပါတယ်ဒါလေးကဘာဖြစ်နေတာဘာလို့တွေးနေတယ်ဒီထဲမှာလဲစေရနာပါတယ်ဟောတရားထံလို့ကောင်းတဲ့အခါကျတော့စေထဲမှာပိဋိတွေဖြစ်နေတယ်ဒီထဲမှာလဲစေရနာပါတယ်ဝမ်းမြောက်နေတယ်စေရနာပါတယ်စိတ်ညစ်နေတယ်ဒီထဲမှာလဲစေရနာပါတယ်တရားထံလို့တိုင်ဖို့ရန်အတွက်သရတရားတွေဖြစ်နေတယ်တရားပေါ်မှာယုံကြည်နေတယ်ဒီထဲမှာလဲစေရနာပါအဲ့ဒါကြောင့်မလို့လုံရင်ချောလိုက်တဲ့အခါကျတော့ရွှေ့ကျင်တယ်လို့ဖြစ်တာပဲသင်္ခါရခန္ဓာ။ငါရွှေ့ကျင်တယ်သင်္ခါရခန္ဓာကိုငါနဲ့ဆွဲလိုက်တာ။ငါမရွှေ့တော့ပါဘူးလေသင်္ခါရခန္ဓာကိုငါနဲ့ဆွဲလိုက်တာ။ဟာမရွှေ့ရလို့စိတ်တည်ညစ်တယ်သင်္ခါရခန္ဓာကိုငါနဲ့ဆွဲလိုက်တာ။ကဲဝရိယတရားလေးမြင့်တင်ပြီးတော့ကြိုးစားအောင်ပါပဲလေ။ငါကြိုးစားမယ်ငါကြိုးစားမှဖြစ်မယ်ငါကြိုးစားမှဖြစ်မယ်အခုတော့အခုအထိဒီလောက်တော့ကြာနေတာတရားမရသေးဘူးတရားမရလို့မဖြစ်ဘူးကြိုးစားမှဖြစ်မယ်ငါကြိုးစားမယ်တင်္ခါရခန္ဓာကိုငါနဲ့ဆွဲလိုက်တာတင်္ခါရခန္ဓာရဲ့နေဘက်ကအမှန်တကျဝန်းတယ်အခုနပြောခဲ့တဲ့နန္တရားတွေမှာဝေဒနာနဲ့ပညာနဲ့အရိတရားနှစ်ပါးကလွှဲရင်ကျန်တဲ့အချင်းရအားလုံးဟာတင်္ခါရခန္ဓာလေးရှိတယ်အဲ့ဒါကိုငါနဲ့ဆွဲတယ်ငါသိတယ်ဆိုတာကငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ငါထိတယ်ငါတွေးတယ်အဲဝိညာဉ်ဆိုတဲ့စိတ်ကိုငါနဲ့ဆွဲတာအားလုံးပေါက်လိုက်တော့ခန္ဓာ၅ပါးကိုငါနဲ့ဆွဲလိုက်တယ်ငါနဲ့ဆွဲတယ်ဆိုတာဘာလို့တားလဲငါနဲ့ထပ်တို့ထပ်မြတ်သဘောထားလိုက်တာယုတ်တိငါနာရတိငါဒါပေမဲ့လူနာတာမဟုတ်ဘူးငါနာတာပေါင်ကနာတာငါပေါင်ကနာတာငါခြေစလုံးကနာတာအယုတ်ကိုငါနဲ့ဆွဲလိုက်တာယုံတယ်ငါနဲ့အတူတူငါခံစားတယ်ငါစိတ်ညစ်တယ်ဝရဏနဲ့ငါနဲ့အတူတူငါသိတယ်စိတ်နဲ့ငါနဲ့အတူတူငါရွှေ့ကျင်တယ်တခါတဲ့ခန္ဓာနဲ့ငါနဲ့အတူတူငါမှတ်မိတယ်ပညာနဲ့ငါနဲ့အတူတူအထပ်တူထမြပြုတ်ပြီးတော့ဆွဲလိုက်တယ်အဲ့ဒါတက္ကရာဒိဋ္ဌိအဲ့ဒီတော့အခုပြောပြီးသားစကားတဲ့မှာခန္ဓာ၅ပါးကိုငါနဲ့ဆွဲလိုက်တယ်ခန္ဓာ၅ပါးနဲ့ငါနဲ့အတူတူလို့သဘောထားလိုက်တယ်ဒါတက္ကရာဒိဋ္ဌိ၅မျိုးဖြစ်သွားတာပေါ့ပါဠိလိုပြောမယ်ဆိုရင်တော့ရူပံအတ္တတသမနုပ္ပတ္တိဝရဏအတ္တတသမနုပ္ပတ္တိရူပံအတ္တတသမနုပ္ပတ္တိယုတ်ဟာငါကျောင်းနဲ့ငါအတူတူပဲနာရတိငါနာရနဲ့ငါရနဲ့အတူတူပဲဝရဏတတသမလို့ပတ္တိဝရဏတိငါဝရဏနဲ့ငါနဲ့အတူတူပဲထိုင်လို့ကောင်းတာလဲငါထိုင်လို့မကောင်းဘူးဆိုတာလဲငါတင်ညာတတသမလို့ပတ္တိတင်ညာကိုငါနဲ့ဆွဲတယ်မတရာတိငါမမိတာငါငါမမိတယ်သင်္ခါရတတသမလို့ပတ္တိသင်္ခါရကိုငါနဲ့ဆွဲတယ်ငါကြိုးစားတယ်တရားထိုင်မှာငါပြင်းလိုက်တာ။ဟောတရားထိုင်လို့ကောင်းလိုက်တာ။ငါကြိုးစားတယ်ငါကြိုးစားတယ်ဆိုတာကသင်္ခါရခန္ဓာကိုငါလည်းဆွဲလိုက်တာ။သင်္ခါရခန္ဓာနဲ့ငါလည်းအတူတူ။တရားထိုင်လို့ငါတရားထိုင်လို့ကောင်းတယ်ဆိုရင်တော့ဒါဝရဏခန္ဓာနဲ့ငါလည်းအတူတူပေါ့။ဝရဏမရပါ၊ပညာမရပါ၊ကျန်တဲ့အခြေအရာတွေကတော့သင်္ခါရခန္ဓာ။ငါတရားထိုင်မှဖြစ်မယ်။ ငါတရားထိုင်မှဖြစ်တရားကြိုးစားမှဖြစ်တခါတခါကငါလည်းဆွဲလိုက်တာငါသိနေတယ်ငါသိနေတယ်ငါသိနေတယ်ဒီသဘောတရားကလေးကိုငါသိနေတယ်ငါသိပြီငါသိပြီငါသိပြီငါသိလိုက်ပြီဝိညာဉ်နဲ့ခန္ဓာကိုငါလည်းဆွဲလိုက်တာဝိညာဉ်နဲ့အတ္တတော့သမုပ္ပါဒတိအဲဒီတော့ရူပအတ္တတော့သမုပ္ပါဒတိဝေဒနာအတ္တတော့သမုပ္ပါဒတိသင်ညာအတ္တတော့သမုပ္ပါဒတိသင်္ခါရီအတ္တတော့သမုပ္ပါဒတိဝိညာဏအတ္တတော့သမုပ္ပါဒတိတက္ကရာဒိဋ္ဌိ၅မျိုးရှိသွားပြီ။အဲဒီ၅မျိုးကခန္ဓာနဲ့ငါနဲ့အတူတူလို့ယူလိုက်တာ။ခန္ဓာနဲ့ငါနဲ့အတူတူဆိုတော့စဉ်းစားကြည့်ပေါ့။ခန္ဓာပြည့်ရင်ငါလည်းပြည့်တာပဲ။ခန္ဓာရှိရင်ငါလည်းရှိတာ။အတူတူဖြစ်နေတာဟုတ်နော်။ခန္ဓာပြည့်ရင်ငါလည်းပြည့်။ခန္ဓာဒီမပြည့်မတရားလားပြည့်မတရားလား။ငါပြည့်မတရား။ခန္ဓာကငါနဲ့အတူတူထပ်ထူထပ်မဲ့ယူထားလိုက်တော့ခန္ဓာပြည့်ရင်ငါပြည့်တယ်အပြည့်မှာလမ်းဆုံးနေတဲ့အတွက်ခန္ဓာကပြည့်သွားပြီဆိုငါလည်းပြည့်သွားတာပဲဥစ္စေတဒိဋ္ဌိနော်အဲဒါဒီ၅မျိုးသည်တက္ကရာဒိဋ္ဌိ၅မျိုးလို့လည်းပြောလို့ရတယ်နောက်တနည်းဥစ္စေတဒိဋ္ဌိ၅မျိုးလို့လည်းပြောလို့ရတယ်တက္ကရာဒိဋ္ဌိ၅မျိုးတနည်းဩစေတဒိဋ္ဌိ၅မျိုးနော်ရပါပြီ။ခဏတစ်ခါကျတော့ရူပဝန္တံအတ္တနာဝရဏဝန္တံအတ္တနာသိညာဝန္တံအတ္တနာသင်္ခါရဝန္တံအတ္တနာဝิญညာဝန္တံအတ္တနာရူပဝန္တံအတ္တနာရုပ်ရှိတဲ့ငါရုပ်ရှိတဲ့ငါရူပဝန္တံရုပ်ရှိသောအတ္တနာအတ္တကိုသမုပ္ပါဒတိရှုမြင်သုံးသပ်၏ရုပ်ရှိတဲ့ငါရုပ်ရှိတဲ့ငါဆိုတော့ဘယ်လိုပြောမလဲ။ဟောပါမှာဖောက်ပြန်တယ်ငါပဲ။ကျင်တယ်၊ကြိုက်တယ်။ပူတယ်၊အေးတယ်၊လှုပ်တယ်၊ရွတယ်။အဲဒီသဘောကရုပ်။အဲဒီသဘောလေးရှိတဲ့ငါ။ပူတဲ့သဘောရှိတဲ့ငါ၊အေးတဲ့သဘောရှိတဲ့ငါ။နားတဲ့သဘောရှိတဲ့ငါ၊ကျင်တဲ့သဘောရှိတဲ့ငါ။ကျင်တဲ့သဘောရှိတဲ့ငါ။နာရတဲ့သဘောရှိတဲ့ငါ၊ကြိုက်တဲ့သဘောရှိတဲ့ငါ။ဝေဒနာဆိုလို့ရှိရင်ခံစားတတ်တဲ့သဘောရှိတဲ့ငါ။ပညာဆိုလို့ရှိရင်မှတ်တတ်တဲ့သဘောရှိတဲ့ငါ။သင်္ခါရဆိုရင်ပြည့်ပြည့်တတ်တဲ့သဘောရှိတဲ့ငါ။ဝิญญาณဆိုလို့ရှိရင်သိတဲ့သဘောရှိတဲ့ငါ၊သိတတ်တဲ့ငါ၊သိတတ်တဲ့ငါ၊ပြည့်ပြည့်တတ်တဲ့ငါ။မှတ်တတ်တဲ့ငါ၊ခံစားတတ်တဲ့ငါ၊ပူတတ်တဲ့ငါ၊အေးတတ်တဲ့ငါ၊နတ်တတ်တဲ့ငါ။ဩငါကိုကနာတတ်တဲ့ငါပဲနာတတ်တာငါကိုကနာတတ်တာငါကိုကနာတတ်တာသူများတွေဆိုလို့ရှိရင်တရားတဏအေးစစ်စစ်ငါကိုကနာတတ်တာကိုနာတတ်တာနာတတ်တာနာတတ်တော့အေးစစ်စစ်ပဲထိုင်နေမလဲငါကိုကအေးတတ်တာငါကိုကပူတတ်တာပန်ကဖွင့်ရတယ်အဲကုံဖွင့်ရတယ်ငါကိုကပူတတ်တာဒါကြောင့်မလို့ပန်ကမဖွင့်ရရင်မနေနိုင်ဘူးအဲကုံမဖွင့်ရမနေနိုင်ဘူးငါကိုကအေးတတ်တာဆောင်းလေးမချုံရရင်မနေနိုင်ဘူးဟောဒီတော့ငါပါသွားဘယ်နေရာမှာငါပါသွားတယ်လဲဆိုတော့ပူတဲ့အေးတဲ့နားတဲ့ကျင်တဲ့ဖောက်ပြန်တဲ့ရုပ်ထဲမှာငါပါသွားတာငါပါသွားပြီမဲ့ရုပ်ထဲမှာငါပါတယ်ဆိုပေမဲ့တကယ်တမ်းကျတော့ပူတတ်တဲ့ငါပူတတ်သောသဘောရှိသောငါအေးတတ်သောသဘောရှိသောငါနတ်တတ်သောသဘောရှိသောငါဟောတရားထားတဲ့အခါမှာကောင်းလေးတွေခုပေးရတယ်ဆောင်းလေးတွေခင်ပေးရတယ်ပါပြီတော့ခင်ဗျတော်ပူတတ်တဲ့သဘောရှိတော့ငါငါကပူတတ်တဲ့သဘောရှိတယ်ငါကနာတတ်တဲ့သဘောရှိတယ်ဒါကြောင့်မလို့မနာအောင်ကောင်းအောင်လေးတွေခုပေးရတယ်ငါကခန္ဓာတတ်တဲ့သဘောရှိတယ်ဒါကြောင့်မလို့နာရန်လေးကြောင်းမိပေးရတယ်ငါကဒုနာတတ်တဲ့သဘောရှိတယ်ဒါကြောင့်မလို့ကလထိုင်လေးနဲ့ထိုင်ပေးရတယ်ငါကအေးတတ်တဲ့သဘောရှိတယ်ဒါကြောင့်မလို့ဟောနွေးနွေးထွေးထွေးနဲ့ဆောင်းလေးခြုံပေးရတယ်စသဖြင့်ပေါ့ဒါတွေလို့စိတ်ထဲမှာစွဲနေရင်အဲ့ဒါဒါနဲ့ဒိဋ္ဌိပဲတက္ကရာဒိဋ္ဌိရုပ်ရှိသောငါခံစားတတ်တဲ့သဘောရှိသောငါ တရားထိုင်လို့ရှိရင်ဖိတ်ချင်တယ်ပြင်းတယ်ဒါကြောင့်မလို့ငါတရားမထိုင်ဘူးဘာဖြစ်လို့တော့ခံစားတတ်တဲ့သဘောကခံစားတတ်တဲ့သဘောရှိတော့ငါမှခံစားတတ်တဲ့သဘောရှိတယ်ဒီလိုစိတ်ထဲမှာစွဲနေအဲ့ဒါလည်းဒိဋ္ဌိပဲတဲ့အဲ့ဒါလည်းဗာဒိဋ္ဌိလည်းလုံးမရင်အဲ့ဒါလည်းသက်ကာယဒိဋ္ဌိပဲခန္ဓာရှိတော့ငါပေါ့နော်ခန္ဓာရှိတော့ငါခန္ဓာရှိတော့ငါငါကိုခန္ဓာရှိတော့တဲ့စကားနဲ့ဝိတေသနာဝိတေသအထုပြုမောင်းလိုက်အဲ့ဒါဒီသက်ကာယဒိဋ္ဌိအဲ့ဒီသက်ကာယဒိဋ္ဌိကြတော့ငါနဲ့ခန္ဓာနဲ့အတူတူမဟုတ်တော့ခန္ဓာလုံးကယုတ်တည်ကငါသည်ယုတ်ယုတ်တည်ကငါသည်ယုတ်ဒါကခန္ဓာနဲ့ငါနဲ့အတူတူဖြစ်ငါပူတယ်ငါအေးတယ်ငါနာတယ်ငါကျင်တယ်ငါကြိုက်တယ်ဒါကခန္ဓာနဲ့ငါနဲ့အတူတူပဲခန္ဓာနဲ့ငါနဲ့အတူတူဆိုရင်ဒိဋ္ဌိကဗာဒိဋ္ဌိလဲတက္ကာယဒိဋ္ဌိရဲ့ဟောစိတ္တဒိဋ္ဌိရဲ့အတူတူဆိုတော့ခန္ဓာပြက်တာနဲ့ငါလည်းပြက်တာပေါ့အတူတူပေါ့အခုကြတော့အတူတူမဟုတ်တော့ဘူးရုပ်ရှိတော့ငါနာတတ်တဲ့သဘောရှိသောငါခန္ဓာတတ်တဲ့သဘောရှိသောငါဒုနာတတ်တဲ့သဘောရှိသောငါဒီလိုဆိုတော့ငါနဲ့ဆွဲတာတော့မှန်တယ်ဒါပေမဲ့ယုံတဲ့ငါနဲ့တူလားမတူဘူးယုံတဲ့ငါနဲ့မတူဘူးဖြစ်သွားတယ်ယုံတဲ့ငါနဲ့မတူဘူးဆိုရင်ငါလိုဆွဲတာကတက္ကာယဒိဋ္ဌိနော်ငါလိုဆွဲတာကတက္ကာယဒိဋ္ဌိမတူသေးတဲ့အတွက်ခန္ဓာပြက်ပြီမဲ့ငါပြက်သလားမပြတ်ဘူးခန္ဓာနဲ့ငါနဲ့မတူဘူးလေခန္ဓာနဲ့ငါနဲ့မတူဘူးဆိုတာခန္ဓာပြတ်ပြီမဲ့ငါမပြတ်ခန္ဓာကပြတ်တယ်ငါကကြံတယ်ငါသည်မြဲတယ်မပြတ်မရှိဒီတတ်ခိုင်မြဲတယ်ဗာဒိဋ္ဌိလည်းသတ္တရဒိဋ္ဌိဒီတော့ရုပ်ရှိသောငါခံစားရတဲ့သဘောရှိသောငါမှတ်သားရတဲ့သဘောရှိသောငါသိတတ်တဲ့သဘောရှိသောငါနာတတ်တဲ့သဘောရှိသောငါအေးတတ်တဲ့သဘောရှိသောငါအဲ့ဒီဆွဲကတက္ကာယဒိဋ္ဌိရဲ့သတ္တတဒိဋ္ဌိဒီလိုဆိုတော့ခန္ဓာ၅ပါးရှိတဲ့အတွက်သတ္တတဒိဋ္ဌိဘယ်လောက်ရပါလဲ၅ပါးပေါ့နော်တက္ကာယဒိဋ္ဌိက၅ပါးသတ္တတဒိဋ္ဌိက၅ပါးအခုနောက်ကဥစ္စေရာဒိဋ္ဌိနဲ့တွဲတော့ကတက္ကာယဒိဋ္ဌိဘယ်လောက်ပါလဲ၅ပါးအခုဒုတိယအကျင့်တက္ကာယဒိဋ္ဌိ၅ပါးပေါ်တော့တက္ကရာဒိဋ္ဌိပေါင်း10ပါးဖြစ်သွားပြီเนาะပရမငါနာတယ်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ငါတက္ကရာဒိဋ္ဌိ၅ပါးနာတဲ့သဘောရှိတဲ့ငါခံစားတဲ့သဘောရှိတဲ့ငါခန္ဓာ၅ပါးရှိတဲ့အတွက်ငါမျိုးဆိုတော့အဲ့ဒီမှာလေတက္ကရာဒိဋ္ဌိ၅ပါးပေါင်းတော့တက္ကရာဒိဋ္ဌိဘယ်နှပါးရှိသွားလဲ10ပါးဖြစ်သွားပြီဟိုဘက်ကသတ္တရနဲ့ဩစေတကဘယ်နှပါးစီဖြစ်သွားလဲ၅ပါးစီပရမတ္တကြောင့်၅ပါးကဩစေတဒိဋ္ဌိဒုတိယတကြောင့်၅ပါးကသတ္တတဒိဋ္ဌိနော်ဒီကုပေါင်းတော့တက္ကရာဒိဋ္ဌိ၁၀ပါးဖြစ်သွားပြီဟုတ်တယ်မဟုတ်လားကျွန်တော်တကကြတော့ရူပသမေအတ္တနအတ္တနိရူပံနှစ်ကြောင့်ပေါ့နော်ရူပသမေအတ္တနရုပ်မှာငါရှိတယ်ရူပသမိအတ္တနာယုံမှငါရှိတယ်ဝေဒနာသမိအတ္တနာဝေဒနာမှငါရှိတယ်ဝေဒနာယအတ္တနာဝေဒနာမှငါရှိတယ်ပညာယအတ္တနာပညာမှငါရှိတယ်သင်္ခါရိတုအတ္တနာသင်္ခါရမှငါရှိတယ်ဝิญညာသမိအတ္တနာဝิญညာမှငါရှိတယ်ယုံမှငါရှိတယ်ပူတဲ့သဘောလေးမှငါရှိတယ်ပူတဲ့သဘောလေးကိုကြည်ပြီးတော့နာတဲ့သဘောလေးကိုကြည်ပြီးတော့ဟောဒီနာတဲ့သဘောလေးတွေမှာငါရှိနေတယ်ဒါကြောင့်မလို့ငါဒီနာတဲ့သဘောလေးကိုငါမခံနိုင်ဘူးနာတဲ့သဘောလေးတွေမှာငါရှိနေတယ်ကျင်တဲ့သဘောလေးတွေမှာငါရှိနေတယ်တက်တဲ့သဘောလေးတွေမှာငါရှိနေတယ်သွားတဲ့သဘောလေးတွေမှာငါရှိနေတယ်သွားနေတာဒီကငါသွားနေတာဘာဖြစ်လို့တော့သွားတက်တဲ့သဘောလေးတွေမှာငါရှိနေလို့ခံစားတဲ့သဘောလေးတွေမှာငါရှိနေတယ်သိတဲ့သဘောလေးတွေမှာငါရှိနေတယ်ယုတ်မှာငါရှိတယ်ဝေဒနာမှာငါရှိတယ်သင်ညာမှာငါရှိတယ်သင်္ခါရမှာငါရှိတယ်ဝิญညာမှာငါရှိတယ်ဒါလည်းဗာဒိဋ္ဌိလည်းတက္ကာယဒိဋ္ဌိတက္ကာယဒိဋ္ဌိတော့ဖြစ်သွားပြီ၅မျိုးဖြစ်သွားပြီเนาะတက္ကာယဒိဋ္ဌိပေါ့15မျိုးဖြစ်သွားပြီ သို့သောအရိတကယဒိဋ္ဌိနောက်ဆုံးနောက်တတိယမြောက်၅မြောက်ကိုတန္တရာလာဥစေတာလာစဉ်းစားကြည့်လိုက်တဲ့အခါကျတော့နာရတဲ့သဘောလေးမှာငါရှိတယ်ဆိုတော့နာရတဲ့သဘောဒီငါနဲ့အတူတူလားတသက်ရှိတယ်ဟမ်နာရတဲ့သဘောလေးတည်းမှာငါရှိနေတယ်ခွက်ထဲမှာစားစရာလေးရှိနေတယ်ကြုတ်ထဲမှာဗရမားလေးရှိနေတယ်ဘယ်နဲ့လဲအတူတူလားတသက်ရှိလားတသက်ရှိပေါ့နော်ကြုတ်ထဲမှာဗရမားလေးရှိနေတယ်ခွက်ထဲမှာစားစရာလေးရှိနေတယ်တသက်ရှိတသက်ရှိဆိုတော့ငါခန္ဓာပြတ်သွားတဲ့အချိန်မှာငါပြတ်ခန္ဓာနဲ့ငါနဲ့တသက်စီတသက်စီဆိုတော့ခန္ဓာပြတ်သွားတဲ့အချိန်မှာငါပြတ်သလားမပြတ်ဘူးလားမပြတ်ဘူးကြံနေသေးတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေတာပေါ့နော်အဲ့တော့မြတ်စွာဘုရားမပွင့်ခင်ကယူထားတဲ့အယူတွေပေါ့ပြီးတော့မှဒါကိုတသက်ထားရှင်းမယ်အဲ့ဒီတော့နံပါတ်၁ကပါလေရုံနဲ့ငါနဲ့အတူတူခန္ဓာနဲ့ငါနဲ့အတူတူဟုတ်တော့မလားခန္ဓာနဲ့ငါနဲ့အတူတူခန္ဓာနဲ့ငါနဲ့အတူတူနာရသည်ငါငါသည်နာရယ်နာရသည်ငါနာရနဲ့ငါနဲ့ခွဲလို့မရဘူးလို့ပြောတာပေါ့နော်နာရနဲ့ငါနဲ့ခွဲလို့မရဘူးကျင်နာနဲ့ငါနဲ့ခွဲလို့မရဘူးသိတာနဲ့ငါနဲ့ခွဲလို့မရဘူးသိတာသည်ငါအတူတူဆိုတော့တက္ကရာဒိဋ္ဌိအပြင်ဗာဒိဋ္ဌိဖြစ်တော့ဟောစိတာဒိဋ္ဌိဘာဖြစ်လို့တော့အတူတူလို့ယူထားသည့်အတွက်ဘာဖြစ်လဲခန္ဓာပြက်တဲ့အချိန်မှာငါလည်းပြက်တယ်ဟုတ်လားခန္ဓာပြက်တဲ့အချိန်မှာငါလည်းပြက်တယ်ခန္ဓာပြက်တော့ငါလည်းမကြံတော့ပြက်သွားပြီအပြက်ကိုစိတ်ထဲမှာဆွဲနေတော့ဗာဒိဋ္ဌိဟောစိတာဒိဋ္ဌိဒုတိယကရုပ်ရှိသောငါနာတဲ့သဘောရှိသောငါဒုနာတဲ့သဘောရှိတဲ့ငါခန္ဓာတဲ့သဘောရှိတဲ့ငါပေါင်ကိုက်တဲ့သဘောရှိတဲ့ငါဟောဒီငါနဲ့ပေါင်ကိုက်တဲ့သဘောလေးနဲ့တူသလားမတူဘူးလားမတူဘူးမတူဘူးနော်နားတဲ့သဘောလေးနဲ့ငါနဲ့မတူဘူးနားတဲ့သဘောလေးရှိတော့ငါနားတဲ့သဘောရှိတော့ငါနော်ဒီပြင်ပေါ်မှာအရေးကလေးရှိတယ်နော်တစ်ပင်အောင်မှာအရေးကလေးရှိတယ်တစ်ပင်ဒီအရေးလားမေးတော့မဟုတ်ဘူးတစ်ပင်ကတတ္တအရေးကတတ္တဟုတ်တယ်မလားသိပင်ကသတ္တအရေးကသတ္တနော်အဲ့ဒီတော့ပဲဒီနေရာမှာလည်းပဲနားတဲ့သဘောရှိတော့ငါနားတဲ့သဘောနဲ့ငါနဲ့မတူဘူးအဲ့ဒီလိုမတူသေးတဲ့အတွက်ခန္ဓာသာပြည့်ချင်ပြတ်သွားမယ်ငါသည်မပြတ်ဘူးမပြတ်တော့ဗာဒိဋ္ဌိလည်းသတ္တရဒိဋ္ဌိနော်မပြတ်တော့သတ္တရဒိဋ္ဌိဟုတ်တယ်မလားမပြတ်တော့သတ္တရဒိဋ္ဌိအော်နာရသဘောလေးတွေရှိနေသေးတယ်နာရသဘောလေးတွေရှိနေသေးတယ်နာရသဘောလေးတွေရှိနေသေးတယ်နာရသဘောကရှိနေတယ်လားငါရှိနေတာနာရသဘောကပဲရှိတော့မလဲနာရသဘောကပြတ်သွားပြီဒါပေမဲ့ကိုယ်စိတ်ထဲမှာငါရှိနေတာငါနာတယ်ဆိုတာကြီးကရှိနေတာဟုတ်တယ်မလားငါနာတယ်ဆိုတာကရှိနေတယ်ခန္ဓာကတော့ပြတ်သွားပြီငါနာတယ်ဆိုတာကြီးကရှိနေသေးတော့နာရသဘောရှိတဲ့ငါနာရသဘောရှိတဲ့ငါမှာနာရသဘောတည်ပြတ်တယ်ပြတ်ပြီမဲ့အဲ့ဒီပြတ်ကိုမမြင်တဲ့အခါကျတော့ငါနာတယ်ငါနာတာကိုရိရိနာနေသေးတယ်ဟုတ်တယ်မလားကိုကနာတာကပြတ်နေပြီကိုကမပြတ်ဘူးလို့ထင်နေတယ်ငါကမပြတ်ဘူးဖြစ်နေနော်ခန္ဓာကမပြတ်ဘူးလားပြတ်ပြတ်တာပေါ့ခန္ဓာမပြတ်ပဲပဲနေမလဲနာရသဘောလည်းပြတ်တာပဲကျင်တဲ့သဘောလည်းပြတ်တာပဲကဲတဲ့သဘောလည်းပြတ်တာပဲပူတဲ့သဘောလည်းပြတ်တာပဲအေးတဲ့သဘောလည်းပြတ်တာပဲဒါပြီးမဲ့ကိုယ်စိတ်ထဲမှာမပြတ်ဘူးထင်နေတယ်မပြတ်ဖို့ထင်နေတာကဘယ်သူကထင်တာလဲငါကထင်နေတာဒီကြားစဉ်းစားကြည့်နော်ငါကထင်နေတာငါထင်နေတာငါနာတယ်ငါနာတာပျောက်ကုန်မပျောက်ဘူးဟောတကြတကြယောဂီပုဂ္ဂိုလ်များဆိုရင်တရားဖြုတ်တော်လို့ကိုယ်နေရာကိုယ်ပြာရောက်သွားတော့အကုရတိနာနေတော့မယ်ဒီလိုညင်းနေသေးတာကိုဟုတ်တယ်မဟုတ်လားအကုရတိနာနေတော့မယ်တကယ်တမ်းကျတော့သောတော့ကနာတာဒီရှိသေးလားမရှိတော့ဘူးအခုနာတာကအသိသောတော့ကနာရကမရှိတော့ဘူးပြတ်သွားပြီအခုနာရကအသိအဲ့ဒါကိုပဲဘယ်လိုပြောတော့အဂုရိဋ္ဌိနာနေတော့မယ်အဂုရိဋ္ဌိနာနေတော့မယ်ဆိုတာဘယ်လိုကဆွဲနေတာလဲငါကဆွဲနေတာအနာကမပြတ်ပဲတည်နေတာလားငါကတည်နေတာစဉ်းစားတော့နော်စဉ်းစားအမှန်တန်သိမ့်မွေးပါ နာကတည်နေတာမဟုတ်ဘူးငါကတည်နေတာခန္ဓာကမပြတ်ဖက်တည်နေတာမဟုတ်ဘူးငါကတည်နေတာနော်ခန္ဓာကတော့ပြတ်တယ်ငါကမပြတ်ခန္ဓာကတော့ပြတ်တယ်ငါကမပြတ်အဲ့ဒါဗာလေးတွေလဲသတ္တရတိတိသတ္တရတိတိခန္ဓာသာပြတ်ချင်းပြတ်သွားမယ်ငါမပြတ်ဘူးသတ္တရတိတိဖြစ်နေတယ်အဲ့ဒါသက္ကာယတိတိလည်းဖြစ်တယ်သတ္တရတိတိလည်းဖြစ်တယ်ရောက်တဲ့ပတ်သက်လို့လဲသက္ကာယဒိဋ္ဌိဝရဏာမသက္ကာယဒိဋ္ဌိပညာမသက္ကာယဒိဋ္ဌိနော်နားတဲ့သဘောရှိသောငါခံစားတဲ့သဘောရှိသောငါမှတ်သားတဲ့သဘောရှိသောငါဒါကဒုတိယဟုတ်လားတတိယကဘာလဲရုပ်မှာငါရှိတယ်နာတတ်တဲ့သဘောမှာငါရှိတယ်နာတတ်တဲ့သဘောလေးတွေမှာငါရှိတယ်နော်နာတတ်တဲ့သဘောလေးတွေမှာငါရှိတယ်ခွက်ထဲမှာစားစရာရှိတယ်ကြုတ်ထဲမှာပြည်များရှိတယ်နာတတ်တဲ့သဘောလေးထဲမှာငါရှိတယ်ဟုတ်လားခံစားတဲ့သဘောလေးထဲမှာငါရှိတယ်မှတ်သားတဲ့သဘောလေးထဲမှာငါရှိတယ်ပြုတ်ပြင်းတဲ့သဘောလေးထဲမှာငါရှိတယ်ရွှေချင်းပြောင်းချင်းတဲ့သဘောလေးထဲမှာငါရှိနေတယ်မရှိမပြောင်းတော့ပါဘူးလို့ဆုံးဖြတ်တဲ့သဘောလေးထဲမှာငါရှိနေတယ်စိတ်ညစ်တဲ့သဘောလေးထဲမှာငါရှိနေတယ်ဝမ်းသာတဲ့သဘောလေးထဲမှာငါရှိနေတယ်ဝမ်းနေတဲ့သဘောလေးထဲမှာငါရှိနေတယ်ယုံကြည်တဲ့သဘောလေးတွေမှာငါရှိနေတယ်တက်ကြွတဲ့သဘောလေးတွေမှာငါရှိနေတယ်တတိယကောင်းနေတဲ့အမှတ်ရနေတဲ့သဘောလေးတွေမှာငါရှိနေတယ်ထိုးထွင်းသိနေတဲ့သဘောလေးတွေမှာငါရှိနေတယ်တက္ကရာလေးတိငါရှိနေတယ်ဆိုတော့ငါနဲ့ခန္ဓာနဲ့မတူဘူးပေါ့နော်မတူဘူးဆိုတော့ခန္ဓာပြတ်ပြီမဲ့ဘလူကျန်နေတော့ငါကျန်နေတယ်ဗာလေးတိလည်းတက္ကရာတတရာလေးတိဟုတ်တယ်မလားဒီတတရာလေးတိအာလုံးပေါ်တော့သက္ကာယဒိဋ္ဌိကဘယ်လောက်ရှိသွားလဲ15ပါအဲ့ဒီ15ပါထဲမှာဟောစိတာဒိဋ္ဌိက5ပါသက္ကာယဒိဋ္ဌိက5ပါ5ပါ2ချိန်ဘယ်လောက်ဖြစ်သွားလဲ10ပါဖြစ်သွားပြီเนาะနောက်ဆုံးတစ်ခု5ပါခန္ဓာရှိတယ်ဘုန်းတော်တတိယကဘာလဲခန္ဓာမှာ5ရှိတယ်အတ္တနိရူပံရူပသမိအတ္တနာယုံမှာငါရှိတယ်တတိယအကျော်ကအခုနံပါတ်လေးအကျော်ကပါလေအတ္တနေရူပငါမှာယုံရှိတယ်ငါမှာခန္ဓာတတ်တဲ့သဘောလေးရှိတယ်ငါမှာပူတတ်တဲ့သဘောရှိတယ်ငါမှာအိတ်တတ်တဲ့သဘောရှိတယ်ငါမှာညောင်းတတ်တဲ့သဘောရှိတယ်ငါမှာတိုက်တတ်တဲ့သဘောရှိတယ်နော်ငါမှာပူတတ်တဲ့သဘောရှိတယ်ဒါကြောင့်မို့လို့ပရိမောနာမှာငါထိုင်မယ်ငါမှာအိတ်တတ်တဲ့သဘောရှိတယ်ဒါကြောင့်မို့လို့ပါကံနဲ့ဝေးတဲ့နေရာမှာငါထိုင်မယ်သတိပြပေါ့နော်အဲ့ဒီလိုလဲငါလည်းဆွဲနေတာလေရှိတယ်ငါမှနာတတ်တဲ့သဘောရှိတယ်ဒါကြောင့်မို့လို့ကလထန်လေးနဲ့ထိုင်မှဖြစ်မယ်ငါမှဒုနာတတ်တဲ့သဘောရှိတယ်ဒါကြောင့်ကလထန်လေးနဲ့ထိုင်မှဖြစ်မယ်ငါမှခါနာတတ်တဲ့သဘောရှိတယ်ဒါကြောင့်မို့လို့နိုင်ရန်လေးမိထိုင်မှဖြစ်မယ်ငါမှပေါင်နာတတ်တဲ့ပေါင်ကက်တတ်တဲ့သဘောရှိတယ်ဒါကြောင့်မို့လို့ဘေးကနေပြီးတော့ကောင်းလေးတွေခုပေးရမယ်ဟုတ်ကဲ့ခင်ကလေးတွေထူထူထက်ထက်ခင်ပေးရမယ်ဒါဆွဲလေးတွေဟုတ်လားဘာဆွဲလဲပြီးတော့ငါဆွဲတက်ကရာဒိဋ္ဌိဆွဲဟုတ်တယ်မဟုတ်လားအဲ့ဒါတရားမထိုင်ခင်ကတည်းကငါဆွဲကပါနေပြီအဲ့ဒါငါဆွဲဖြုတ်ဖို့အတွက်ကိုငါဆွဲဖြုတ်ဖို့လုံးနေတဲ့အလုံးမှာငါဆွဲတွေသိပ်များလို့ရင်မကောင်းဘူးပေါ့နော်ခန္ဓာကိုယ်ရဲ့နေထားကျန်းမာရေးနေထားသိမ့်တော်သလောက်လောက်တာကိစ္စမရှိပေမဲ့သိမ့်တော်တာနဲ့ပို့သွားရင်တိရိဇွဲလွန်ကဲသွားတဲ့တည်းဒါကြောင့်မို့လို့သိတော်တာတဲ့မပူမိအောင်တော့သတိထားပေါ့အဲ့တော့ငါမှာခန္ဓာတတ်တဲ့သဘောရှိတယ်ငါမှာပေါင်ကဲတတ်တဲ့သဘောရှိတယ်ငါမှာယုံရှိတယ်ဒီလိုပဲငါမှာခံစားတတ်တဲ့သဘောရှိတယ်ငါမှာနာတတ်တဲ့သဘောရှိတယ်ငါမှာကျင်တတ်တဲ့သဘောရှိတယ်ဒါလည်းငါမှာဝေဒနာရှိတယ်ငါမှာသိတတ်တဲ့သဘောရှိတယ်ငါမှာခံစားတတ်တဲ့သဘောရှိတယ်ငါမှာမှတ်သားတတ်တဲ့သဘောရှိတယ်ဘာလို့လဲဆိုရင်ဗာလေတိလည်းသက္ကာယဒိဋ္ဌိသက္ကာဒိဋ္ဌိကတော့ပါနေတာပဲဟုတ်တယ်မလားအဲ့ဒါငါမှာယုတ်ရှိတယ်ငါမှာဝေဒနာရှိတယ်ငါမှာပညာရှိတယ်ငါမှာသင်္ခါရရှိတယ်ငါမှာဝိညာဉ်ရှိတယ်သက္ကာဒိဋ္ဌိ5မျိုးအဲ့ဒီသက္ကာဒိဋ္ဌိ5မျိုးမှာခန္ဓာနဲ့ငါနဲ့တူရလားမတူဘူးနော်သူလည်းမတူဘူးသူလည်းမတူဘူးငါမှရှိတယ်ဆိုတဲ့ကောကငါကတတခန္ဓာကတတပေါ့မတူဘူးဆိုတော့ခန္ဓာပြတ်တဲ့အချိန်မှာငါပြတ် မပြတ်ဘူးငါမှာဒုနာတဲ့သဘောလေးရှိတယ်ဒုနာတဲ့သဘောလေးဒီမပြတ်မဲ့တရားလားပြတ်မဲ့တရားလားပြတ်မဲ့တရားပဲမဲ့လို့ကိုယ်စိတ်ထဲမှာတော့မပြတ်ဘူးထင်နေတာဟုတ်လားကိုယ်စိတ်ထဲမှာတော့ကိုယ်နေရာမှာဒုနာတဲ့သဘောလေးကိုသတိရပြီးတော့အဲ့ဒီဒုနာတဲ့သဘောလေးဒီတရားထိုင်တဲ့နေရာကိုပဲရောက်လာတော့မလိုလိုတရားထိုင်တဲ့နေရာအထိဆက်လက်တည်တတ်နေတော့မလိုလိုတရားထိုင်တော့ကနာတတ်တဲ့သဘောလေးဒီကိုယ်နေရာအထိပါလာသလိုလိုဘယ်လိုကထင်တာတော့ငါကထင်တာငါကထင်တာဆိုတော့ငါပြတ်သလားမပြတ်ဘူးနာတတ်သဘောလေးကတော့မပြတ်ဘူးလားပြတ်လားခံစားတဲ့သဘောလေးကလည်းမပြတ်ဘူးလားပြတ်လားပြတ်တာပဲခန္ဓာကပြတ်တယ်ငါကမပြတ်ဟုတ်တယ်မဟုတ်လားခန္ဓာကပြတ်တယ်ငါကမပြတ်ခန္ဓာကသာပြတ်သွားတယ်ငါကမပြတ်ဘူးကြံနေတယ်ဆိုတော့ငါဆိုတဲ့တက္ကရာလေးတွေဆွဲကြည့်မရှိလို့လားရှိလို့လားရှိလို့ငါဆိုတဲ့တက္ကရာလေးတွေဆွဲကြည့်ကအဲ့ဒီခန္ဓာပေါ်မှာငါနဲ့ဆွဲတဲ့တက္ကရာလေးတွေဆွဲရှိအောင်အပြင်မပြတ်မစစ်တည်တတ်နေပါတယ်ဆိုတော့ဆွဲရှိနေတဲ့အခါကျတော့သတ္တဗာရီတိအပူဖြစ်လာတယ်။သတ္တရာဒိဋ္ဌိတကူအပူဖြစ်လာတယ်။ဒါတော့အာလုံပေါင်းတော့အဲဒီ၅ခုကလည်းသတ္တရာဒိဋ္ဌိပဲဆိုတော့အာလုံပေါင်းရင်တက္ကရာဒိဋ္ဌိပေါင်း20ဟုတ်တယ်မဟုတ်လား။တက္ကရာဒိဋ္ဌိပေါင်း20ရုပ်နဲ့ငါနဲ့ထာတုထမ်းမြောက်ပြုတာကခန္ဓာနဲ့ငါနဲ့ထာတုထမ်းမြောက်ပြုတာကတက္ကရာဒိဋ္ဌိ၅ခုခန္ဓာရှိသောငါ၊ရုပ်ရှိသောငါ၊ဝေဒနာရှိသောငါဒါက၅ခုယုံမငါရှိတယ်ဝေဒနာမငါရှိတယ်ဒါကငါကုငါမှာယုံရှိတယ်ငါမှာနာတတ်တဲ့သဘောရှိတယ်ဒါကငါကုအားလုံးပေါင်းလိုက်တော့တက္ကရာဒိဋ္ဌိပေါင်း20တက္ကရာဒိဋ္ဌိ20ဆိုတော့အဲ့ဒါပြောတာနော်အဲ့တော့ဘယ်စာမှာပဲကြည့်ကြည့်တက္ကရာဒိဋ္ဌိက20ပဲရှိတယ်ဝိသုရိမမကြီးလည်း20ပဲပရိသမ္မာမမကြီးလည်း20ပဲနော်တက္ကရာဒိဋ္ဌိ20ရှိတယ်ယုံနဲ့ပတ်သက်လို့4ခုဝရဏနပတ်တလို့4ခုပညာနပတ်တလို့4ခုသင်္ခါရနပတ်တလို့4ခုဝိညာဏနပတ်တလို့4ခုလင်္ကာလီ20ယုံနပတ်တဲ့4ခုဆိုတာကယုတ်တိငါနံပါတ်1ယုတ်ရှိသောငါနံပါတ်2ယုတ်မငါရှိတယ်နံပါတ်3ငါမှာယုတ်ရှိတယ်နံပါတ်4 4ခုနော်ယုတ်တိငါသာယုံနဲ့ငါနဲ့ထပ်တူထပ်မဲ့ပြစ်လိုက်တာယုံသည်ငါယုံရှိသောငါယုံမငါရှိတယ်ငါမှယုံရှိတယ်နော်နာရသည်ငါနာတတ်တဲ့သဘောရှိတယ်ငါနာတတ်တဲ့သဘောမှငါရှိတယ်ငါမှနာတတ်တဲ့သဘောရှိတယ်ယုံနဲ့ပတ်သက်လို့၄မျိုးဟောတာမြတ်စွာဘုရားကဘာဖြစ်လို့အဲ့ဒီလိုမင်းမလဲဟောတယ်လဲလို့စဉ်းစားနေရရှိတာပေါ့တပည့်ကမှဒိဋ္ဌိမစွဲအောင်ဒီလိုစွဲရင်ဒီလိုစွဲရင်ဒီလိုစွဲရင်ဓာတ်ကရာဒိဋ္ဌိဓာတ်ဒိဋ္ဌိဓာတ်ဒိဋ္ဌိဒီဘက်လေးကတပည့်ကမှတက္ကရာဒိဋ္ဌိမဖြစ်အောင်မြတ်စွာဘုရားကအမျိုးမျိုးဟောပေးထားတယ်မင်းတို့ဘလို့ပဲစွဲစွဲအဲ့ဒါအကုန်လုံးတက္ကရာဒိဋ္ဌိကြီးပဲတဲ့တက္ကရာဒိဋ္ဌိနဲ့ပဲမှမလွတ်ပါဘူးတဲ့အဲ့ဒီလိုသဘောပေါက်ထားမယ်ဆိုရင်အဲ့ဒီလိုအစွဲလေးတွေပေါ်လာတဲ့ပေါ်လာတဲ့ဩတာတက္ကရာဒိဋ္ဌိပဲဓာတ်တက္ကရာဒိဋ္ဌိပဲနောက်ဒီလိုအစွဲမျိုးမဖြစ်စေရဘူးမဖြစ်စေရဘူးမဖြစ်စေရဘူးတရိထားသွားတယ်ဆင်ញင်သွားတယ်ရှောင်ကျင်သွားတယ်အဲ့ဒီလိုဆိုတော့မှတဖြည်းဖြည်းနဲ့တက္ကရာဒိဋ္ဌိကလေးကင်းသွားမှာပေါ့နော်အဲ့ဒီလိုမှမဟုတ်လို့ရှိရင်ဟာဒီလိုကတော့တက္ကရာဒိဋ္ဌိဟုတ်တယ်ကိုလိုဆိုတက္ကရာဒိဋ္ဌိမဟုတ်ဘူးနဲ့တူတယ်ဆိုတော့ဒီအစွဲတော့ပြုတ်တယ်ဟိုအစွဲပြန်ကြီးဟိုအစွဲပြုတ်ပြီးတော့နောက်အစွဲပြန်ကြီးအစွဲတစ်ခုခုညီသွားရင်တက္ကရာဒိဋ္ဌိလွတ်ပါမလားဘလို့တော့ဘလို့ပဲဆွဲဆွဲအဲ့ဒါအာလုံးဒီတက္ကရီဆိုဖြစ်တယ်လို့ဒီဘက်လေးကဟောထားတဲ့အခါကျတော့ဒီဆွဲတဲ့အာလုံးမရှောင်လို့မရတော့ဘူးရှောင်မှဖြစ်တော့မှာအဲ့ဒါကြောင့်မလို့ယုံတဲ့ပတ်သက်ရင်တက္ကရီတိဘယ်နဲ့ချက်လဲ၄ချက်အဲ့ဒီ၄ချက်မှာနံပါတ်၁ကဩစေတာဒိဋ္ဌိနှစ်၃၄ကတတ္တရဒိဋ္ဌိနော်ဒါဝရဏနဲ့ပတ်သက်ရင်လည်းတက္ကရာဒိဋ္ဌိ၄ချက်ဝရဏာတိ၅ဝရဏနဲ့ငါနဲ့ထပ်တူပြုတ်လိုက်တာဝရဏာတိ၅ဝရဏရှိတဲ့၅ခံစားရတဲ့၅ခံစားရတဲ့သဘောရှိတဲ့၅ခံစားရတဲ့သဘောမှာငါရှိတယ်ငါမှာခံစားရတဲ့သဘောရှိတယ်ဝမ်းနေတဲ့သဘောမှာငါရှိတယ်ငါမှာဝမ်းနေတဲ့သဘောရှိတယ်စိတ်ညစ်တဲ့သဘောမှာငါစိတ်ညစ်တဲ့သဘောတိ၅ sin yin da 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 bho ma nga shi de nga ma sin yin da 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 bho shi de wan da 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 bho ma nga shi de nga ma wan da 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 bho shi de di lo bo no a di lo a myo myo na ba ho la de ka ja da be do ma be ni ne ma tat ka ya ri ri ka ma lo do a di ma lo da ko ti tha da ka ja da ma di tat ka ya ri ri ko shaung lo ya ma go အဲ့ဒီ၄မျိုးဝေဒနာနဲ့ပတ်သက်လို့တက္ကရာ၄မျိုးအဲ့ဒီ၄မျိုးထဲမှာနံပါတ်၁ကဟောစေတာဒိဋ္ဌိ၄ရက်၃ရက်၄ရက်ကသတ္တတဒိဋ္ဌိဟောသူကလည်းဟောစေတာဒိဋ္ဌိတွေပါသတ္တတဒိဋ္ဌိ၃ပါနောက်တစ်ကပညာမှတ်သားတယ်မှတ်သားတဲ့သဘောတည်း၅ထတုဓမ္မပြလိုက်တဲ့နံပါတ်၁နောက်တစ်ကမှတ်သားတဲ့သဘောရှိသော၅မှတ်သားတဲ့သဘောမှာ၅ရှိတယ်၅မှာမှတ်သားတဲ့သဘောရှိတယ်၅မှာမှတ်ဉာဏ်ရှိတယ်သမမှတ်ဉာဏ်ရှိတဲ့ငါသည်မှတ်ဉာဏ်ငါသည်မှတ်မိတယ်ငါမှတ်မိတယ်နံပါတ်1မှတ်မိတဲ့သဘောရှိတဲ့ငါမှတ်ဉာဏ်ကောင်းတဲ့ငါဒါကသမပုဂ္ဂိုလ်မဟုတ်ဘူးမှတ်ဉာဏ်ကောင်းတဲ့ငါနံပါတ်2နံပါတ်3မှတ်ဉာဏ်ကောင်းတဲ့သဘောမှာငါရှိတယ်မှတ်ဉာဏ်ကောင်းတဲ့သဘောလေးထဲမှာငါရှိနေတာကိုဒီလိုပေါ့တရကနံပါတ်4ကငါမှမှတ်မိတဲ့သဘောလေးရှိနေတယ်နံပါတ်4အလုံးပေါ်လိုက်တော့ပညာနဲ့ပတ်သက်လို့လည်းလေးချက်နော်လေးချက်အဲဒီလေးချက်ထဲမှာနံပါတ်1ကဩစိရဒိဋ္ဌိနံပါတ်2ရ3ရ4ရကသတ္တရဒိဋ္ဌိနော်သတ္တကသင်္ခါရနဲ့ပတ်သက်လို့လည်းပဲပြည့်ပြည့်နေတဲ့သဘောတည်းကပြည့်ပြည့်နေတဲ့သဘောရှိသောငါပြည့်ပြည့်နေတဲ့သဘောမှာငါရှိတယ်ငါမှာပြည့်ပြည့်နေတဲ့သဘောရှိတယ်အဲဒီလိုဆွဲလို့ရှိရင်ငါနဲ့ဆွဲတာမလို့တက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိ၄ချက်အဲဒီ၄ချက်မှာနံပါတ်၁ကဩစိရာဒိဋ္ဌိ၂ရက်၃ရက်၄ရက်ကသတ္တရာဒိဋ္ဌိနောက်တစ်ကဝိညာဉ်နဲ့ပတ်သက်လို့သိတတ်တဲ့သဘောနဲ့ပတ်သက်လို့လည်းပဲဘယ်နှချက်လဲ၄ချက်သိတယ်သိတာသိငါငါသိတယ်ငါသိတယ်ငါသိတယ်ငါသိတယ်ငါသိတယ်ငါသိတယ်ငါသိတယ်ငါမြင်တယ်ငါမြင်တယ်ငါကြားတယ်ငါကြားတယ်ငါနားတယ်ငါနားတယ်ငါစားတယ်ငါစားတယ်ဒါတွေကတက္ကရာဒိဋ္ဌိအမြင်နဲ့ပြောနေတာဟုတ်လားတက္ကရာဒိဋ္ဌိအမြင်နဲ့ပြောနေတာသွားတယ်သွားတယ်သွားတယ်သွားတယ်သွားတယ်သွားတယ်ဆိုတော့ဘယ်သွားလဲငါသွားတာပေါ့ငါသွားတယ်ငါသွားတယ်ဆိုတာတက္ကရာဒိဋ္ဌိဖြစ်သွားပြီငါနာတယ်ငါနာတယ်ငါနာတယ်တက္ကရာဒိဋ္ဌိဖြစ်သွားပြီနော်ရှုကသာမှာတော့ထင်ရှားအောင်ငါနဲ့တွဲပြီးတော့နှလုံးသွင်းခြင်းသွင်းပေါ့ဒါပေမဲ့ငါပါရင်တက္ကရာဒိဋ္ဌိဖြစ်တယ်လို့တော့သိထားဖို့တော့လိုတာပေါ့အဲ့တော့နာရဲနာရဲနာရဲဆိုတဲ့နေရာမှာနာတတဲ့သဘောလေးကိုစိုက်ကြည့်နာတတဲ့သဘောလေးကိုစိုက်ကြည့်ဒါသည်ငါမဟုတ်ဘူးနာတတဲ့သဘောသည်ငါမဟုတ်ဘူးဒါရံလေးကိုကြည့်နေရင်စိတ်ထဲမှာဘယ်လိုသဘောထားရမလဲနာရသည်ငါမဟုတ်ဘူးနံပါတ်၁ကနာရသည်ငါဒါကိုကဘယ်လိုပြဆင်ခြင်ရမလဲနာရသည်ငါမဟုတ်ဘူးဒီလိုပေါ့နော်နာရသည်ငါလို့ယဉ်ရင်ဗာရိတိသက္ကာယရိတိနာရသည်ငါမဟုတ်ဘူးနာရသည်ငါမဟုတ်ဘူးနာရသည်ငါမဟုတ်ဘူးနာရနဲ့ငါနဲ့မတူဘူးငါနာတဲ့ဘောမှာငါမရှိဘူးနာရသည်ငါမဟုတ်ဘူးဆိုရင်နံပါတ်၄တက္ကရာဒိဋ္ဌိဆင်သွားပြီနာတတ်တဲ့သဘောရှိတဲ့ငါနာတတ်တဲ့သဘောရှိတဲ့ငါငါမှနာတတ်တဲ့သဘောမရှိဘူးနာတတ်တဲ့သဘောမှာငါမရှိဘူးငါမှနာတတ်တဲ့သဘောမရှိဘူးဒုတိယတတိယသရုပ်ဓာတ်၃ချက်ဟာပြောမယ်ဆိုလို့ရှိရင်တော့ဒါ၃မျိုးခွဲပြောပြီးမယ်ပုံစံကတော့ပုံစံထဲမှာပဲငါမှနာတတ်တဲ့သဘောမရှိဘူးနာတတဲ့သဘောမှာငါမရှိဘူးနာတတဲ့သဘောမှာငါရှိနေတယ်ဆိုတာကထင်တာပြောတာတကယ်တမ်းကျတော့နာတတဲ့သဘောကတတ်တတ်ငါဆိုတာရှိကိုမရှိဘူးနာတတဲ့သဘောမှာလည်းငါမရှိတယ်လို့ငါမှလည်းနာတတဲ့သဘောမရှိဘူးငါလည်းမရှိဘူးငါလည်းမရှိဘူးငါမှလည်းနာတတဲ့သဘောမရှိဘူးနာတတဲ့သဘောမှာလည်းငါမရှိဘူးဒါကြောင့်နာရကြည့်ပြီးတော့ဘာစဉ်းကျင်နေစရာလိုသေးတော့နာရာလေးပြောက်သွားလို့လည်းဘာဝန်တာနေကြလို့သေးတော့နာရာလေးမပြောက်လို့လည်းပဲဘာစဉ်းကျင်နေကြလို့သေးတော့ဘာကြောင့်တော့နာရာဒီငါမမဟုတ်ပဲပဲနာတဲ့သဘောလေးတွေမှာငါမမရှိပဲပဲငါမှနာတတ်တဲ့သဘောမှမရှိပဲပဲဒီလိုစဉ်းကျင်ပြရမှာပေါ့နော်ငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးဒါလည်းမှန်တော့မှန်တာပေါ့မပြည့်စုံသေးဘူးနာရာဒီငါမဟုတ်ဘူးနာရာဒီငါမဟုတ်ဘူးဒီလိုစဉ်းကျင်နာရတဲ့ဘောနာရတဲ့ဘောလေးပေါ်လာရင်ဘယ်လိုစဉ်းကျင်မလဲနာရသည်ငါမဟုတ်ဘူးတန်ငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးဟုတ်လားငါမဟုတ်ဘူး အဲ့ဒီနာတာသဘောလေးတည်းမှာငါမရှိဘူးငါမရှိဘူးနာတာတဲ့သဘောနာတာတဲ့သဘောပဲဒီထဲမှာငါမှမရှိပဲပဲငါမှမရှိပဲပဲငါမှမရှိပဲပဲငါမှနာတာတဲ့သဘောမရှိဘူးနာတာတဲ့သဘောမှလည်းငါမရှိသလိုငါမှလည်းနာတာတဲ့သဘောမရှိဘူးငါလည်းမရှိဘူးနော်ငါလည်းမရှိဘူးငါမှလည်းနာတာတဲ့သဘောမရှိဘူးနာတာတဲ့သဘောမှလည်းငါမရှိဘူးဆိုတော့ငါနဲ့နာတာတဲ့သဘောနဲ့ခွဲထုတ်ပလိုက်တာနော်နာတာသဘောငါနဲ့မစောတော့ဘူးခွဲထုတ်ပလိုက်တာခွဲထုတ်ပလိုက်တာပြည့်တော့ခွဲထုတ်ပလိုက်တဲ့အခါကျတော့ငါဆိုတဲ့မြင်ကလေးတွေပြောက်သွားတယ်ငါမှနာတာတဲ့သဘောမှမရှိပဲပဲနာတာတဲ့သဘောမှငါမှမရှိပဲပဲငါလည်းရှိမှမရှိပဲပဲဒီနာတာတဲ့သဘောလေးတိုးလာလို့လည်းငါဘာဝမ်းနေနေကြလို့သေးတော့စိတ်ညစ်နေကြလို့သေးတော့နာတာတဲ့သဘောလေးပြောက်သွားလို့လည်းငါဘာဝမ်းသာနေကြလို့သေးတော့ဆန္ဒလေးတွေကျင်းသွားတယ်တဏှာလေးကျင်းသွားတယ်နော်တိုးစီစီခြင်းနဲ့စိတ်လည်းမရှိတော့ပျောက်စေခြင်းနဲ့စိတ်လည်းမရှိတော့အဲ့ဒီတော့ဘာဖြစ်သွားလဲမြင်လိုက်ရတဲ့အတိုင်းကြည့်အောင်ပဲရှိတာပဲဟုတ်တယ်မလားကြည့်အောင်ပဲရှိတာပဲကိုယ်စိတ်ထဲမှာတိုးစေခြင်းနဲ့စိတ်လည်းမပါဘူး။ရော့စေခြင်းနဲ့စိတ်လည်းမပါဘူး။တိုးလာခြင်းကြောင့်လည်းစိတ်မြေဘူး။ဟောရော့သွားခြင်းကြောင့်လည်းဝမ်းမသာဘူး။ဝမ်းသာဝမ်းနဲ့ကင်းပြီးတော့ပရာတော့ကိုယ်နဲ့မဆိုင်တဲ့အရာကလေးကြည့်တယ်လို့ကြည့်နိုင်သွားပြီ။နော်။ပရာတော့ကိုယ်နဲ့မဆိုင်တဲ့အရာကလေးကိုကြည့်တယ်လို့မျိုးဘုပ္ပကပြုပြီးတော့ကြည့်နိုင်သွားပြီ။အဲ့တော့ဝမ်းသာခြင်းဝမ်းနဲ့ခြင်းမပါတော့ဘူး။သူ့ကိုသိဖို့သူ့ရဲ့သဘောကိုသိဖို့သာအဓိကပဲ။သူ့သဘောသိအောင်ကြည့်မယ်။သူသဘောတည်းအောင်ကြည့်မယ်သူသဘောကခန္ဓာရဲ့သဘောဖြစ်သဘောပြည့်သဘောဖြစ်ပြည့်ဒုက္ခသစ္စာသဘောဒါသူသဘောမဟုတ်လားသူသည်ရုပ်ဆိုရင်လည်းဖောက်ပြန်နေတဲ့သဘောဝေဒနာဆိုရင်လည်းခံစားရတဲ့သဘောသင်္ညာဆိုရင်လည်းမှတ်သားရတဲ့သဘောသင်္ခါရဆိုရင်လည်းပြုတ်ပြင်းတဲ့သဘောနော်ဝိညာဉ်ဆိုရင်လည်းသိတတ်တဲ့သဘောဒါသူသဘောလေးပဲသူသဘောကိုတည်းအောင်ကြည့်မယ်ဒီထဲမှာငါးစွဲကင်းကင်းနဲ့ကြည့်နိုင်သွားပြီ။ဒါဆိုကင်းကင်းနဲ့ကြည့်နိုင်သွားပြီ။ဒါဆိုကင်းကင်းနဲ့ကြည့်နိုင်သွားပြီဆိုကြတဲ့ကူကယုံနာကွဲသွားပြီပေါ့။ယုံနာကွဲသွားရင်နာရူပပရိစ္ဆေဒညာရသွားပြီပေါ့။နာရူပပရိစ္ဆေဒညာရသွားပြီဆိုရင်ပဲတဲ့။နော်။ဖြစ်ပျက်ကိုမမြင်သေးပေမဲ့လို့လည်းပဲယထာဗုဒ္ဓညာရဲ့အမြင်တော့ဖြစ်သွားပါပြီတဲ့။ဒုတ်တိလတုတ်တံမှာယထာဗုဒ္ဓညာရဲ့နယ်ပယ်ကိုပိုင်းတဲ့နေရာမှာအဲဒီယုံနာကိုခွဲခြားသိမြင်တဲ့နာမရူပပရိစ္ဆေဒညာကနေစပြီးတော့တရဏဝိပဿနာညာလို့ခေါ်တဲ့ဥရိယပညာ၊ဘေင်္ဂညာ၊ဘေယညာအထိအဲဒီအထိကိုယထာဗုဒ္ဓညာနဲ့ပြီးတော့ပိုင်းထားတယ်။အဲဒါကြောင့်မလို့ယုံနာကွဲသွားရင်ယထာဗုဒ္ဓညာရသွားတာပဲ။ယထာဗုဒ္ဓညာရသွားရင်သစ္စာနိရောမိကညာရသွားတာပဲ။သစ္စာသိတဲ့ညာရသွားတာပဲ။အဲဒါကြောင့်အဲဒီအသိရသွားရင်သလသောတာပန်ဖြစ်တယ်အပယ်လေးပါးမှာလွတ်တယ်လို့ဒီလိုပြောတာပေါ့နော်ဒါကြောင့်ဒီအသီးလေးရသွားဖို့သိရေးကြည့်တယ်အဲ့ဒီအသီးလေးရသွားမှလည်းပဲဖြောင့်မောင်တဏ္ဍတရားရှိလို့ရတာဒီအသီးလေးမရသမျှကာလပတ်လုံးဖြောင့်မောင်တဏ္ဍတရားရှိလို့ကိုမရတချို့တချို့ယောဂီတွေကတရားရှိတယ်တရားရှိတယ်ဆိုတာအနာပြောက်အောင်ရှိဘယ်တော့အနာပြောက်ပါမလဲဘယ်တော့အနာပြောက်ပါမလဲဘယ်တော့အနာပြောက်ပါမလဲဒီလိုယောဂီတွေရှိအမှန်ကအနာပြောက်ဖို့ကအဓိကမဟုတ်ဘူးသူသဘောတိဖို့ကအဓိကသူသဘောတည်းပေါ်သလိုရှိရင်ငါဆွဲကင်းအောင်ဆင်ញင်တတ်ရမယ်ငါဆွဲကင်းအောင်နှလုံးသွင်းတတ်ရမယ်အခုပြောတဲ့စကင်စင်လေးတွေဟာငါဆွဲကင်းအောင်နှလုံးသွင်းဖို့အတွက်လေးပဲလေးတန်ကလည်းမလွတ်အောင်ပြောပြပေးနေတာနော်ခေကာမီတာဖြစ်လို့ရှိရင်ဒါငါမဟုတ်ဘူးဒါတဲ့သဘောမှလည်းငါမရှိဘူးဒါတာလည်းငါမဟုတ်သလိုဒါတဲ့သဘောထဲမှလည်းငါမရှိဘူးငါမှလည်းဒါတဲ့သဘောမရှိဘူးငါလည်းမရှိဘူးငါမှလည်းနာတာတဲ့သဘောမရှိဘူးငါလည်းမရှိဘူးနာတာတဲ့သဘောမှလည်းငါမရှိဘူးငါလည်းမရှိဘူးငါမှမရှိပဲပဲဒီနာတာတဲ့သဘောကိုငါသွားဆွဲနေလို့ဘာဖြစ်မလဲဘာမှမထူးအဲဒါငါမှနာတာတဲ့သဘောမရှိဘူးနာတာတဲ့သဘောမှလည်းငါမရှိဘူးငါလည်းမရှိဘူးငါမရှိတဲ့အတွက်နာတာတဲ့သဘောလေးတိုးလာလို့လည်းပဲစိတ်ညစ်နေကြမလို့ဘူးကြော့သွားလို့လည်းဝမ်းသာနေကြမလို့ဘူးသူသဘောကငါသိအောင်ကြည့်မယ်သူသဘောကသိအောင်ကြည့်မယ်သဘောစိတ်အေးလေကြည်ပရာတော်ဆိုတဲ့ဒသိပြင်းပြင်းလူတရံနဲ့ကြည်ကိုနဲ့မဆိုင်တဲ့ຢာကလေးကိုကြည်တယ်လို့မျိုးကြည်ကိုရှိမှာသဘောအောင်ပေါ်မှာချထားတဲ့ပစ္စည်းကလေးကိုအေးအေးစိစိနဲ့စေဝရစာကြည်နေတယ်လို့မျိုးကြည်အဲဒီလိုကြည်တဲ့အခါကျတော့သူ့ရဲ့သဘောပေါ်ကလေးကို မြင်လာတယ်။ကြောက်ရင်လည်းကြောက်မှန်းသေးတယ်၊ရောက်ရင်လည်းရောက်မှန်းသေးတယ်၊ကြောက်ရင်လည်းကြောက်မှန်းသေးတယ်။ဖြစ်ရင်ဖြစ်မှန်းသေးတယ်၊ပြည့်ရင်ပြည့်မှန်းသေးတယ်။နော်။အဲကြောင့်စောစောကငါဆွဲထားလို့ငါနဲ့ဆွဲထားလို့မနာဘူးလို့ထင်းနေတာ။မပြောက်ဘူးလို့ထင်းနေတာ။အခုငါဆွဲကင်းသွားတဲ့အခါကျတော့ဟောသူဒီကြောက်မသွားပြီမဲ့လို့လည်းပဲဒီနေရာမှာတခုနဲ့တခုမတူတဲ့သဘာဝလေးတွေရှိနေပါလား။တခုနဲ့တခုမတူတဲ့သဘာဝလေးတွေရှိနေပါလား။မတူတဲ့သဘာဝလေးတွေဒီပင်လည်းရင်တခုပြက်လို့တခုအစ်ပေါ်လာ။သဘာဝတခုပြက်လို့သဘာဝတခုအစ်ပေါ်လာ။သဘာဝတခုနဲ့တခုမပြက်ဖဲနဲ့ဆိုရင်အလုံးအဝဒူနေရမှာပေါ့။အခုမတူတာကြီးတော့အဖြစ်သဘာဝတခုပြက်လို့သဘာဝတခုအစ်ပေါ်လာ။ပြက်တာဒီအပြည့်ဖြစ်ပေါ်တာဒီအဖြစ်ပြက်တာနဲ့ဖြစ်တာကိုယ်တရားနဲ့ဘယဖြစ်ပြက်ဗာဒိစ္စနဲ့ဒုက္ခသစ္စာပါပဲလို့ဉာဏ်ထဲမှာထင်မြင်သဘောပေါက်လာတဲ့အခါကျကြတော့မှန်ကန်တဲ့အတိတ်တွေတဏ္မာတိတိတိတွေရသွားတာပေါ့အဲ့ဒီတဏ္မာတိတိတိတွေအတိတ်ကလေးတွေຢာကန်တော့လိုက်ပြောမယ်ဆိုလို့ရှိရင်ဆရာကန်တော့20ရာကန်တော့30ရာကန်တော့စသည်ဖြင့်အတိတ်ကလေးတွေတိုးတော့လာအောင်လို့တစ်ဘက်ကတဏ္မာတိတိတိကလေးတွေတိုးလာသိနေအမြတ်တစ်ဘက်ကမဟာသောအတိဒိဋ္ဌိအတိလေးတွေလည်းမရောဘူးလားရောသွားလားရောသွားတာပေါ့ဒီပိုင်းနဲ့တော့ပဲရောမယ်เนาะဒီခါတည်းတော့ပဲရောအဲ့တော့တမာရိတိတိကိတိတိုးလာအောင်လုံရင်လုံရင်နဲ့ဒီဘက်ကဒိဋ္ဌိတိကိတိရောသွားတယ်အဲ့ဒီရောသွားတဲ့ဒိဋ္ဌိအတိထဲမှာတက္ကရာဒိဋ္ဌိပေါင်းဘယ်လောက်လဲ20အဲ့ဒီ20ထဲမှာဩစေတာဒိဋ္ဌိက5ပါးသတ္တရာဒိဋ္ဌိက15ပါးเนาะတက္ကရာဒိဋ္ဌိကိုအောင်လုံးနိုင်ရင်သတ္တရာဒိဋ္ဌိဥစ္စတာဒိဋ္ဌိနဲ့အတူတူကင်းသွားတာပါပဲတက္ကရာဒိဋ္ဌိရှိနေရင်သတ္တရာဒိဋ္ဌိဒိဋ္ဌိဥစ္စတာဒိဋ္ဌိလည်းပဲအတူတူရှိနေတာပါပဲဒါကြောင့်မို့လို့တက္ကရာဒိဋ္ဌိနဲ့သတ္တရာဒိဋ္ဌိဆိုသတ္တရာဒိဋ္ဌိနဲ့ဥစ္စတာဒိဋ္ဌိဆိုတာဟာသိအောင်လို့သာပြောပြနေတာတကယ်တမ်းကျတော့တက္ကရာဒိဋ္ဌိမဖြစ်အောင်ကြိုးစားပေးနိုင်ရင်တက္ကရာဒိဋ္ဌိစင်ရင်ကျန်တဲ့ဒိဋ္ဌိတွေကမစင်မလားစင်လားစင်တာပဲတက္ကရာဒိဋ္ဌိရှိရင်သတ္တရာဥစ္စေတာလည်းရှိတယ်တက္ကရာဒိဋ္ဌိစင်သွားရင်သတ္တရာဥစ္စေတာလည်းစင်သွားတာပဲဒါကြောင့်အဓိကဖယ်ရှားရမှာကဗာဒိဋ္ဌိနဲ့တက္ကရာဒိဋ္ဌိပါပဲတက္ကရာဒိဋ္ဌိဖယ်ရှားနိုင်ဖို့ရန်အတွက်အတိကလေးဒီများများဖြစ်အောင်ကြိုးစားဖို့လိုတယ်သမ္မာဒိဋ္ဌိဆိုတဲ့ဝိဇ္ဇာအတိမကင်အတိမကင်ဉာဏ်အဲ့ဒီဉာဏ်အတိကလေးတွေများများဖြစ်ဖို့လိုတယ်ထက်ကတည်းကလည်းဖြစ်ဖို့လိုတယ်အရှိအဟောကောင်းကောင်းနဲ့သိနေဖို့လိုတယ်။ဘက်ဆုံးလေးဘက်လေးဓာတ်ကနေသိနေဖို့လိုတယ်။မိမိတို့ရဲ့ခန္ဓာကိုယ်မှာအဖျားချစရာအဖျားတစ်ထောက်ဆံများပါမကြအကုန်လုံးအနှံ့အပြားသိသွားမယ်ဆိုရင်တက္ကရာဒိဋ္ဌိလုံးဝကင်းစင်သွားပါလိမ့်မယ်။အဲ့ဒီအချိန်ကသောတပတ္တိမေရတဲ့အချိန်ပါပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့တက္ကရာဒိဋ္ဌိဆိုတဲ့ဒိဋ္ဌိအမြင်မှားသောအမြင်ကိုသမ္မာဒိဋ္ဌိဆိုတဲ့မှန်သောအမြင်နဲ့အစာထိုးပြီးတော့ပယ်တတ်နိုင်အောင်ကြိုးစားကြပါလို့တိုက်တွန်းလိုက်ပါတယ်။အေးဂျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဘောတည်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။